က်ဆရာဘွယ်ဟာလူသုံးကုန်ဤပညာစီးပွားရေးလုပ်ငန်းကြီးတွေသူတို့ထုတ်ကုန်တွေကိုစုဝေးပြသကြတဲ့အကြီးမားဆုံးဤပညာထုတ်ကုန်ပြပွဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90 1969ခုနှစ်ကပထမဆုံး CES ပြပွဲကိုနယူးယောက်မြို့မှာလုပ်ခဲ့ပြီးချိန်ကတည်းကဆိုရင်လူသုံးကုန်ဤပညာလောကမှာပြောင်းလဲမှုကြီးတွေအများအပြားရှိထားပြီးဖြစ်တယ်လို့ဤပညာအသစ်တွေကိုသုံးထားတဲ့ပစ္စည်းအသစ်ဆန်းတွေကလည်းနှစ်စဉ်ထွက်လာနေတာပါ။လုပ်ငန်းကြီးလုပ်ငန်းသေးအခုမှစထောင်တဲ့လုပ်ငန်းအသစ်စတဲ့ဤပညာကုမ္ပဏီဒီဒီကသူတို့ရဲ့ထုတ်ကုန်တွေကိုလူတိုင်းသုံးဆွဲလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပါဝင်ပြသကြတဲ့ CES ပြပွဲတွင်ဒီနှစ်မှာရောဘယ်လိုပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါလဲ။ဤပညာလောကမှာအရေးပါတဲ့ပစ္စည်းအားလုံးတို့ကိုဒီပြပွဲအတွင်းမှာတွေ့ရမှာကတော့သိကြပါတယ်။ဒီနှစ်ကတော့ဆက်ရုပ်ဤပညာသုံးပစ္စည်းတွေကိုပို့ပြီးတွေ့ကြရလိမ့်မယ်လို့ CES ပြပွဲကိုသမဂ္ဂထပြုစီစဉ်ကျင်းပတဲ့လူသုံးဤပညာသင်Consumer Technology Association CTA ကဂေရီရှပီရိုကပြောပါတယ
် In 2018 we're seeing more and more with robotics, artificial intelligence, devices which help us stay healthy and predict whether or not we're going to get sick. 2018
မှာဆက်ရုပ်ဤပညာနဲ့ Nano Artificial Intelligence သုံးတဲ့ပစ္စည်းတွေကိုပို့ပို့ပြီးတော့တွေ့ကြမှာပါကျွန်တော်တို့ကျန်းမာနေအောင်ကူညီပေးမယ့်ပစ္စည်းတွေကျွန်တော်တို့နေမကောင်းဖြစ်တော့မလားဆိုတာခံမနိုင်တဲ့ပစ္စည်းတွေဘလို့ကုသမှုမျိုးခံယူသင့်တယ်လို့အကြံပေးမယ့်ပစ္စည်းတွေကိုတွေ့ကြရပါမယ်။အလျော်အလျောက်မောင်းတဲ့ရင်တွေထွက်လာမယ့်အလားလာကလည်းတိတ်ကိုကြီးမားနေပါတယ်။ IoT ပစ္စည်းတွေကိုလည်းပိုးပြီးတော့တွေ့လာကြရဖို့ရှိပါတယ
်။ IoT ဆိုတာကတော့ Internet of Things ကိုအတူကောက်ခေါ်တာပါ။ IoT တွေဟာရေခဲသစ်တာ၊အပူအေးအေးချိန်ညှိတဲ့ thermostat ၊လေအေးလေဘူးပေးဆက်၊ဖုန်ဆုပ်ဆက်စတဲ့လူနေအိမ်တိတ်မှာပုံမှန်အားဖြင့်အသုံးပြုနေကြပစ္စည်းတွေတကူရည်သုံးလျက်စစ်ပစ္စည်းအမျိုးမျိုးစတာတွေကိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေဖြစ်ပါတယ်။အဲဒီလိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ IoT ပစ္စည်းတွေရဲ့ဈေးကွက်ဟာလာမယ့်နှစ်တွေအတွင်းအကြီးအကျယ်ဖြစ်ထွန်းလာမယ်လို့ကြံ့ကျင်သူတွေကခန့်မှန်းထားပါတယ်။2020ပြည့်နှစ်ရောက်တဲ့အခါကမ္ဘာတစ်ဝန်းမှာအသုံးပြုတဲ့ IoT ပစ္စည်းပေါင်း 20.4 ဘီလီယံအထိရှိလာမယ်လို့ American နည်းပညာဆိုင်ရာသုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Gartner ကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံ၊မြောက်အမေရိကနဲ့အနောက်ဥရောပတို့မှာဝယ်လူအားတက်လာမယ့်အလားအလာကြောင့်ပါ CES ဟာ LG နဲ့ Samsung တို့ IoT တွေကိုထုတ်တဲ့ကုမ္ပဏီကြီးတွေအတွက်တော့တကယ်ပွဲကြီးပါပဲ။ပိုးပြီးသေးငယ်တဲ့စက်ရုပ်တွေနောက်ထပ်ထွက်လာဖို့ရှိတယ်လို့ဟိုတယ်အကျူခန်းမတွေ၊လေဆိပ်တွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေမှာဝယ်ဆောင်မှုပေးဖို့ရည်ရွယ်တဲ့ပိုကြီးတဲ့စက်ရုပ်တွေလည်းထွက်လာမယ်လို့ကြံ့ကျင်သူတွေကခန့်မှန်းထားပါတယ်။Paul McManus ဟာစက်ရုပ်နည်းပညာဆိုင်ရာကျွမ်းကျင်သူတူပ
ါ We're working with malls and now we have the other smaller robots that will be going into franchises where it can take a credit card
ကုန်တိုင်ကြီးတွေမှာစက်ရုပ်တွေကိုသုံးဖို့ကျွန်တော်တို့တွဲလုပ်နေပါတယ်ဒါအပြင်လုပ်ငန်းတွေမှာသုံးမဲ့တခြားစက်ရုပ်လေးတွေလည်းရှိလာနေပါပြီဥပမာဈေးဝယ်တာကိုအကျွေးဝယ်ကန့်တဲ့လက်ခံတဲ့နေရာလိုစားတောက်ဆိုင်တွေမှာခိုင်းဖို့လိုစက်ရုပ်မျိုးတွေပ
ါမော်တော်ကားကဏ္ဍဟာလည်း CES ပြပွဲမှာမကြာသေးခင်နှစ်တွေအတွင်းပိုးပိုးပြီးတော့ပေါဝင်လာတဲ့ကဏ္ဍတစ်ခုဖြစ်လာနေပါတယ်ဒီနှစ်ပြပွဲမှာလည်း Ford နဲ့ Toyota တို့အပါအဝင်ထိပ်တန်းကားကုမ္ပဏီကြီးအတော်များများပါလာဖို့ရှိပါတယ်အလိုလျောက်မောင်းနေတဲ့ကားတွေအကြောင်းသရုပ်ပြရိုက်ကူးထားတဲ့ဗီဒီယိုတွေကိုဒီနှစ်ပြပွဲမှာအတော်တွေ့ကြရမယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်တစ်ဖက်မှာတော့ကမ္ဘာမြို့ကြီးတွေမှာဒီဇယ်နဲ့ဓာတ်ဆီသုံးမော်တော်ကားတွေကြောင့်လေထုညဉ့်ဉန်းလာကိုတိုက်ဖြတ်ဖို့ပိုးလှုပ်လာနေကြပြီးဘက်ထရီတွေကလည်းပိုကောင်းလာပူဈေးသက်သာလာတာကြောင့်လျှက်စစ်စကူတာလိုစကိတ်ဘုတ်ပြားလိုစပိန်လိုတကိုရီသုံးတည်ယူပို့ဆောင်ရေးပစ္စည်းတွေကိုလည်းတွေ့ကြရဖို့ရှိပါတယ်။အဲဒီလိုပစ္စည်းမျိုးတွေက Cycle Boat ဆိုတဲ့စကူတာတစ်မျိုးကိုထုတ်လုပ်တဲ့ကုမ္ပဏီက Feel Lebonti ကသူတို့ရဲ့စကူတာအကြောင်းအခုလိုရှင်းပြပါတယ်
။ You lean and the cycle board follows and steers in the direction that you lean so your body mass is always
ခင်ဗျားကိုယ်ကိုယ်ရင်းလိုက်ရင်အဲဒီလိုယင်းလိုက်တဲ့လမ်းကြောင်းအတိုင်း Cycle Boat ကလည်းလိုက်ပြီးတော့ထိမ်မောင်းတော့မှာပါဆိုတော့ကိုယ့်ရဲ့ခန္ဓာကိုယ်လေးချိန်ကအမြဲတမ်းတင့်တော်တဲ့ဘက်မှာရှိနေပါလိမ့်မယ
် Virtual Reality လို့ခေါ်တဲ့ကိုယ်မြင်ခွင်တွေမှာတကယ်အစ်စ်မှန်လို့မြင်ရအောင်ဖန်တီးထားတဲ့ဤပညာတွေကလည်းဒီနှစ်ပိုင်းတွေမှာတိတ်ကိုခက်စားလာပါတယ် AR Augmented Reality VR Virtual Reality MR Mixed Reality စသည်အားဖြင့်ဤပညာကလည်းအမျိုးမျိုးပါ Qualcomm Google Lenovo Sony Zeiss နဲ့ Kodak စားတဲ့ကုမ္ပဏီတွေကထုတ်တဲ့ AR VR MR ပစ္စည်းတွေဒီနှစ် CES ပြပွဲမှာအတော်လေးတွေ့ကြရမယ်လို့ခန့်မှန်းထားကြပါဗျ။အ အဲ့ဒါတွေအပြင်တခြားပစ္စည်းအသစ်တွေလည်း screen resolution 4K တောင်မက 5K 8K စတဲ့ K kilo resolution နဲ့ပိုပြီးအရွယ်အစားကြီးတဲ့ high definition smart TV တွေကိုလည်းတွေ့ကြရပါမယ် iMac လိုမျိုးအားလုံးတွဲထားတဲ့ Windows စနစ်သုံး PC ကွန်ပျူတာတွေ Microsoft ရဲ့ Surface tablet ကိုရှင်ပြိုင်မဲ့တခြားကုမ္ပဏီတွေရဲ့အလားတူ tablet တွေနဲ့အတူ Qualcomm နဲ့ AMD chip ပြားတွေကိုသုံးတဲ့ကွန်ပျူတာတွေဒီပြပွဲအတွင်းမြင်ရမှာပါ CES ပြပွဲမှာနည်းပညာကုမ္ပဏီတွေနဲ့တခြားဆက်ဆက်ကုမ္ပဏီတွေစုစုပေါင်း3900ကျော်ကပြကန်းတွေဖွင့်ပြီးပြကြမှာပါဒါ့အပြင်နည်းပညာဆိုင်ရာဆွေးနွေးပွဲတွေလည်းရှိပြီးနိုင်ငံပေါင်း150ကတယောက်သူပေါင်း13000ကျော်တက်မယ်လို့ခန့်မှန်းထားပါတယ်ဒီပြပွဲကိုကမကထပြုစီစဉ်တာကတော့ဇာတုံသူနည်းပညာအသင်း CTA ဖြစ်ပြီးဒီအသင်းဟာဒေါ်လာဘီလီယံ290ကျော်ရှိတဲ့အမေရိကန်လူသုံးကုန်နည်းပညာလုပ်ငန်းကဏ္ဍကိုကိုးစားပြုတဲ့ပုံသွေးရေးအသင်းပဲဖြစ်ပါလိမ့်ခင်ဗျာ